ီလနောက်ပိုင်းမှာကျင်းပမယ်လို့အမေရိကန်ဘက်ကကြေညာထားတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုရွှေ့ဆိုင်းထားတဲ့အကြောင်းနဲ့ကျင်းပမယ့်ရက်ကိုညှိနှိုင်းသွားမယ်ကြောင်းကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးက Riders သတင်းဌာနကိုပြောပါရယ်မလ28ရက်နေ့နဲ့29ရက်နေ့တွေမှာထိပ်သီးအစည်းအဝေးကျင်းပမယ်လို့အမေရိကန်ဘက်ကကြေညာခဲ့ပေမဲ့အဲ့ဒီရက်မှာအာဆီယံခေါင်းဆောင်တို့အစည်းအဝေးမတက်နိုင်တဲ့အတွက်ရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီး Prak Sokhon က Riders သတင်းဌာနကိုတယ်လီဖုန်းကားတစ်ဆင့်စာနဲ့အကြောင်းပြန်ခဲ့တာပါကမ္ဘောဒီးယားနိုင်ငံဟာလက်ရှိအာဆီယံအလဲကျဥက္ကဋ္ဌဖြစ်ပါတယ်။ထိပ်သီးအစည်းအဝေးကျင်းပမယ့်ရက်ကိုအာဆီယံနဲ့ဂျူတင်ညီနိုင်တာမလို့ပဲအမေရိကန်ဘက်ကကြေညာခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့ရက်ပိုင်းမှာပြောခဲ့ပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးဟာသမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကနိုင်ငံရေးရာခံထားသူမဟုတ်တဲ့တာဝန်ရှိသူတဦးကိုပဲတက်ရောက်ဖို့ဖိတ်မယ်လို့အမေရိကန်နိုင်ငံရေးဌာနတာဝန်ရှိသူတဦးကပြောထားပါတယ်။ဒီပဲကတော့တခြားအာဆီယံခေါင်းဆောင်တွေတယောက်မဲ့ဒီလိုထိပ်သီးအစည်းအဝေးမျိုးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လည်းတယောက်ခွင့်မရဘူးဆိုတဲ့သဘောပါပဲ။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။